ဒီကနေ့သင်ခန်းစာမှာမိုးလို့အဓိပ္ပာယ်ရတဲ့ rain ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပြီးမှာမို့ပထမဦးဆုံ
း rain check
ကိုတင်ပြပြီးမှာဖြစ်ပါတယ်စာလုံးပေါင်းက r a i n rain ကမိုး c h e c k check ကပန်းချက်လက်မှာဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့မိုးချက်လက်မှာပေါ့ဒီအသုံးကတော့1880ခုနှစ်များကအမေရိကန်အာကစားနည်းတစ်မျိုးဖြစ်တဲ့ဘေ့စ်ဘောကနေဆင်းသက်လာတယ်လို့ဆိုပါတယ်ထိုစဉ်ကဘေ့စ်ဘောအာကစားပွဲတွေဟာဟင်းလင်းပြင်မှာကျင်းပတဲ့အတွက်မိုးရွာခဲ့လို့ပွဲဖြစ်ရမယ်ဒါမှမဟုတ်အကြောင်းကြောင့်ပွဲကိုဖြစ်ခဲ့ရတယ်ဆိုရင်လက်မှတ်ဝယ်ထားကြတဲ့ပရိသတ်တွေစိတ်ကြေနှက်ကြရလေအောင်နောက်နေ့ပွဲတွေမှာလာကြည့်နိုင်အောင်ပရိသတ်တွေကိုငွေပြန်အမယ်စားအစားထိုးလက်မှဖြတ်ပိုင်းတွေကိုထုတ်ပေးရကနေ rain check ဆိုတဲ့အသုံးဆင်းသက်လာတာဖြစ်ပါတယ်။ချက်လက်မှကိုရေးပြီးဘာမှသွားငွေထုတ်နိုင်တယ်လို့ခုအစားပြလိုက်တဲ့ဖြတ်ပိုင်းလေးကိုသုံးပြီးနောက်ပိုင်းပွဲတွေမှာလည်းသွားကြည့်နိုင်ဖို့ငွေထပ်မပေးရဘဲအစားထိုးလက်မှကိုဝယ်ယူခွင့်ရှိတာဖြစ်ပါတယ်။ခုနောက်ပိုင်းခေတ်တွေမှာတော့နေ့စဉ်အသုံးမှလည်းထည့်သုံးလာကြပါပြီ။အထူးသဖြင့်လျှော့ဈေးနဲ့ရောင်းတဲ့အခါအချိန်ကိုလည်းဘယ်နေ့ကနေဘယ်နေ့အထိတတ်မှတ်ထားလို့လျှော့ရောင်းတဲ့အချိန်တွင်လျှော့ရောင်းတဲ့ပစ္စည်းဟာကုန်သွားတယ်ဆိုရင်အဲ့ဒီအချိန်တွင်လာဝယ်တဲ့လူတွေနေနဲ့ပစ္စည်းပြတ်သွားလို့မဝယ်နိုင်ပေမဲ့အဲ့ဒီလျှော့စီအတိုင်းပဲကန့်သက်ချိန်ကျော်လွန်သွားပြီမဲ့လေဝယ်ခွင့်ရှိစီမဲ့ဘယ်ပစ္စည်းကိုလျှော့စီဘယ်လောက်ဘယ်နှခုနဲ့ဝယ်ခွင့်ရမယ်ဆိုတာကိုရေးသားထားတဲ့ဝယ်ယူသူကနေအဲ့ဒီလျှော့စီရောင်းတဲ့ဆိုင်ကိုတောင်းခံနိုင်တဲ့ဖြတ်ပိုင်းပြစာကိုလေ rain check ရလို့ရည်ညွှန်းအသုံးပြုလာပါတယ်။ဒါအပြင်နေ့စဉ်သုံးမှလေလူတူကကိုကိုတနေရရသွားဖို့ဖိတ်ခဲလို့ကိုကဒီနေ့တော့အဆင်မပြေသေးဘူး။နောက်အဆင်ပြေတဲ့နေ့မှပဲသွားကြတာပေါ့လို့ဆိုရင် I'll take a rain check လို့ရည်ညွှန်းပြောနိုင်ပါတယ်။ဒါကြောင့် rain check ရဲ့ idiom အသုံးကနောက်မှအစားထိုးပြီးပြုလုပ်ပေးမှာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကတော့
Thanks for your offer, but I'm sorry, I can't go to the movies tonight with you. I'll take a rain check.
ကျွန်တော်ကိုဖိတ်တဲ့အတွက်ကျေးဇူးပါပဲ။ဒါပေမဲ့တောင်းပန်ပါတယ်ဗျာ။ကျွန်တော်ဒီညခင်ဗျားနဲ့ရုပ်ရှင်သွားမကြည့်နိုင်ဘူး။နောက်တစ်ရက်မှပဲချိန်ပြီးသွားကြမယ်ဗျာလို့ဒေးပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Thanks for your offer, but I'm sorry. I can't go to the movies tonight with you. I'll take a rain check.
ခုဆက်လက်ကြင်ပြပြီးမှာကတော့
Raining cats and dogs.
ဖြစ်ပါတယ်။စာလုံးပေါင်းက R A I N I N G Raining ကမိုးရွာနေတာ C A T S Cats ကကြောင်တွေ A N D N ကနှစ်D-O-G-S, dogs ကခွေးတွေဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်ဒီပဲကတော့ခွေးတွေအကြောင်းတွေမိုးရွာနေတာပေါ့ဒီအသုံးဆင်းသက်လာတာကနောက်ကျောင်းအမျိုးမျိုးရှိတယ်ဆိုပေမဲ့ရှေးတုန်းကမိလာမြောင်းစနစ်တွေမကောင်းတဲ့အချိန်ကမိုးသိပ်ကြီးလွန်းတဲ့အတွက်လမ်းတွေမှာရေစီးနဲ့အမှိုက်တိုက်တွေသာမကခွေးတွေကြောင်တွေတွေပါမျောပါလာကြတာကိုလူတွေကပြောရတာကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒါကြောင့်မလို့ဒီ idiom ကတော့မိုးသေးကြီးမဲကြီးရွာနေတယ်ဆိုတာကိုအထူးပြုပြီးတော့ပြောဆိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကတော့
It's raining cats and dogs now. I mustn't forget my umbrella or I'll get soaked.
ခုမိုးသေးကြီးမဲကြီးရွာနေတယ်လေဒါကြောင့်ဒီနေ့တော့ကျွန်တော်ထီးကိုမမေ့အောင်ယူသွားမှာနောက်ဆိုရင်ဒီကိုလုံးရွှဲရွှဲဆိုမှလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's raining cats and dogs now. I mustn't forget my umbrella or I'll get soaked.
ခုနောက်ဆုံးတင်ပြပေးမှာကတော့
Save for a rainy day.
ဖြစ်ပါတယ်။စာလုံးပေါင်းက S A V E save ကစူဆောင်းတာ F O R for ကအတွေ့ A ကတခုRAINY rainy ကမိုးရွာတာကိုရည်ညွှန်းပြောတာဖြစ်ပါလေ DAY day ကနေ့ဆိုတော့စကိုက်ခွန်ရဲ့လုံးကောက်ဒီပဲကမိုးရွာတဲ့နေ့အတွက်စူဆောင်းဖို့ပေါ့ မိုးရွာတယ်ဆိုတာကိုဘဝမှာအခက်အခဲတွေ့ရတာအထူးသဖြင့်ငွေရေးကြေးရေးကျတဲ့မှုကိုတင်စားပြောတာဖြစ်ပါတယ်။ဒါကြောင့် save for a rainy day ရဲ့ idiom အသုံးကတော့ဒုက္ခရောက်မယ်အချက်တဲတွေ့မယ်အချိန်တွေ့ကြိုတင်စူးစမ်းမှုတွေပြုလုပ်တာပဲဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကတော့
I'm not going to spend the bonus payment I got today. I'll save it for a rainy day.
ဒီကနေ့စူးကြရတဲ့ငွေကိုကျွန်တော်မသုံးဘူးဗျာ။ဒုက္ခရောက်တဲ့အခါလူရင်သုံးဖို့ကျွန်တော်ဆုထားမယ်လို့အတိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I'm not going to spend the bonus payment I got today. I'll save it for a rainy day.
ကို English American style American သုံး English အစီအစဉ်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော
့ rain check raining cats and dogs save it for a rainy day
တို့ဖြစ်ကြပါလေနောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်